ခုတလောမြန်မာစစ်အစိုးရနဲ့အမေရိကန်ဆက်ဆံရေးကိစ္စတွေဟာထိတ်တန့်သတင်းတွေဖြစ်နေပါတယ်။လောလောဆယ်မှာအမေရိကန်အစိုးရနဲ့ပြည်လဲရေးကိုမြန်မာစစ်အစိုးရကကြိုးပမ်းနေတာတွေ့ရတယ်လို့တစ်ဖက်မှာလည်းဒီအပေါ်မှာအာဆီယံနိုင်ငံတွေရဲ့စောင့်ကြည့်မှုတွေလည်းရှိနေပါတယ်။ဒီတော့တည်းမှာပဲတရုတ်နဲ့မြန်မာစစ်အစိုးရဆက်ဆံရေးအတန်ငယ်မပြေမလည်ဖြစ်နေတယ်လို့တရုတ်မြန်မာနိုင်ငံဆက်ဆံရေးလေးလာစောင့်ကြည့်နေသူတွေကပြောဆိုကြပါတယ်။ဘလို့မပြေလည်မှုတွေလည်းပြည်တော်စုမြန်မာနိုင်ငံအမျိုးသားကောင်စီရဲ့နိုင်ငံသားရေးတာဝန်ခံဦးညွန့်မြင့်ကအခုလိုဆိုပါတယ်
။ဘယ်လိုဖြစ်တယ်လဲဆိုတော့အဲဒီကိုကန့်ကိုဝင်တိုက်တာကသူတို့ဒီဧပြီလကတည်းကဒုတိယကွန်ဗေးဝင်ကြီးကမန္တလေးတကြံအတော်မှာဖုန်ကြားရှင်ရဲ့လက်နဲ့လုပ်တဲ့စိတ်ယုံကနေပြီးတော့တည်ုပ်ခွတ်ထွေးဓမ္မတွေလက်နဲ့ရောင်းနေဆိုရက်အာကိုနာဖောက်သူတို့ကနေနည်းနည်းပြောခိုင်းတာပေါ့နော်။ပြောခိုင်းမှနေဒါတွေပေါ့နော်။အဲ့ဒါပြောပြပါလို့အဲ့ဒါပြောတာဝင်တိုက်တဲ့ပုံမှာတည်ုပ်တော်တော်လေးပောက်ွဲသွားတာပေါ့နော်။နောက်ကသူကပြည်ပြည်လေးလေးလှုပ်ဖို့ပြောတဲ့ဟာမှာဒီလိုမျိုးတိုက်ပွဲဖြစ်လာအောင်ဖန်တီးရဲဆိုတာပုံမှန်နာဖပုံမှန်တို့တော်မကျေနပ်ဘူး။ဆိုတော့သူတို့ဆက်ဆိုင်ကြီးတင်းမာမှုရှိနေတယ်ပေါ့နော
်။ဒါအပြင်မြမစစ်အစိုးရကရေးရှိမှာတရုတ်အစိုးရကိုမှီဖို့အစီအစဉ်မရှိတာတွေ့ရတယ်လို့ဥညုံမြင့်ကပြောပါတယ်။ဘာကြောင့်မမှီချင်တော့တာလဲဆိုတော
့ဘာကြောင့်မမှီလဲဆိုတာကသူ့ရဲ့ဖွဲ့စည်းပုံခြေကံဦးတည်2008အတွက်စစ်တပ်ဆက်တခုပဲရှိရမယ်။တော်တရားအတွက်သူကဘော်ဒကတ်ကိုသူကလောက်ရတယ်။အဲ့တော့လက်မခံတဲ့နေသူဘယ်လိုဖြေရှင်းမလဲ။အဲ့တော့ဖြေရှင်းရမယ့်နည်းကသူ့မှာတနည်းပဲရှိတယ်။အဲ့ဒါစစ်သားဆိုစစ်သားလို့ပဲတွေ့မှာပေါ့နော်။အဲ့ဒါပေါ့။ဆိုတော့အဲ့ဟာကနာလူတည်းအတွက်တော်တော်ချက်ချင်းဖြစ်တယ်။ဒုတိယချက်ကသူတို့ဆင်းရဲတဲ့အချိန်မှာဘေကျင်းကသဘာဝကန့်ငွေပိုက်လိုင်းတို့ဘာတို့အဲ့ဒီလိုတည်းရဲ့အကျိုးစီးပွားကိုကာကွယ်ပေးရမယ်။အဲ့တော့သူတို့ပြောတဲ့သဘောကကျွန်တော်စီကနေပြီးတော့အခုညလိုချင်ရင်ကျွန်တော်လောက်တာကိုခင်ဗျားတို့လက်ခံမယ်ဆိုတဲ့ဟာကိုပြုတ်ကလေးဝင်လက်မခံနိုင်ဘူး။သူ့နာဖအပေါ်မှာအနေနဲ့နားလည်မှုပေးခဲ့တယ်။ဒါပေမဲ့နာဖသူ့ဘက်မှာအဲ့လိုပြန်ပြီးနားလည်မှုမပေးဘူးဆိုတဲ့အပေါ်မှာသူတို့မချိနိုင်ဘူး။အဲ့တော့မချိနိုင်ရင်ဘာဖြစ်မလဲဆိုတော့သူတို့ပြန်ပြီးအခုတုံ့တက်နေတဲ့ဟာတွေကအမေရိကန်နဲ့ဗမာနဲ့ဘယ်လိုဆက်ဆံရှိလဲ။ဗမာနဲ့အာဆီယံနဲ့အမေရိကန်နဲ့ဘယ်လိုဆက်ဆံရှိလဲ။အမေရိကန်၊အိန္ဒိယဗမာဆက်ဆံ။အဲ့ဒီချက်တွေကိုအကုန်လုံးတုံ့တက်လိုက်ပြီးတဲ့အခါကျတော့သူတို့ဒီပေါ်မှာပို့ပြီးတော့သူတို့ဘက်ကပို့တတိထားတဲ့ဆက်ဆံရေးမျိုးဖြစ်သွားလိမ့်မယ်လို့ကျွန်တော်ထင်တယ်။ဒုတိယအချက်ကတော့သူတို့အနေနဲ့ပေါ့နော်ရင်းနှီးမြှုပ်နှံမှုလိုရေးစီးပွားရေးအရာတွေကိုလည်းသူတို့ဆက်သွားခြင်းတယ်။ဒါပေမဲ့အဲ့ဒီဟာဒီအလုံးကနာဖနဲ့နောင်ပြောင်းမဲ့2010မှာဖြစ်မဲ့အစိုးရကတရုတ်အကျိုးစီးပွားတွေကိုတကယ်အကာအကွယ်ပေးနိုင်မပေးနိုင်ဆိုတာသူပြန်တုံ့ပြန်မယ်အနေထားကိုပြန်ရောက်သွားတယ်။နောက်ပြန်ဆုတ်သွားတယ်အတိတ်ပဲပေါ့နော်
။ဥညုံအမြင့်ပြောသွားတာပါ။အလားတူပဲဗဟုဖွံ့ဖြိုးရေးအဖွဲ့ဝင်ဦးအောင်သူငင်းကလည်းတရုတ်ဘက်ကမြန်မာစစ်ဆိုးရအပေါ်စိုးရင်ချက်အချက်နှစ်ချက်ရှိတယ်လို့ပြောပါတယ
်။အခုနောက်ပိုင်းကတရုတ်တွေကတော်တော်စိုးရင်နေတယ်လေ။ငါကတော့တော့ဗျာပြောကြည့်စရင်နောက်ဝတ္တကသူတို့တပိုက်ရဲထည့်ထားတဲ့လူမျိုးဖြစ်တာပေါ့နော်။ဆိုတော့အခုအမေရိကန်နဲ့ပြည်လည်မယ်အလိုလိုဖြစ်လာတော့ဘလောက်တိုင်းကြလဲပါညာတော့သူတို့စိုးရိမ်နေတယ်တခုကနောက်တစ်ခါကျတော့သူတို့အခုတရုတ်နယ်စပ်မှာလည်းဟိုဒုက္ခသည်စခန်းဖောက်တယ်လို့သတင်းကြားရတယ်လေအဲဆိုတော့သူတို့ကလည်းနဝတာကိုအစိုးမရဘူးမရတဲ့ခါကျတော့အဲ့တော့နယ်စပ်မှာအခုအပြစ်ခတ်ရဆဲရေးဖွဲ့တွေနဲ့ပြန်တိုက်ပါလားမတိုက်ဘူးလားအဲ့ဒါလည်းသူတို့မသိကြပါဘူးလို့လို့လေဆိုတော့အဲ့တော့ကျွန်တော်ထင်တာကသူတို့ကဟိုအဲ့ဒီနှစ်ခုတော့စိုးရိမ်နေကုန်ရတယ
်ဒါပေမဲ့တရုတ်မြန်မာအရေးကျွမ်းကျင်သူတူဖြစ်တဲ့ဒေါက်တာလှကျော်စောကတော့ကိုကန်ကိစ္စအပေါ်မှာတရုတ်မြန်မာဆက်ဆံရေးအဖူးအထစ်ရှိနိုင်ပေမဲ့အမေရိကန်နဲ့မြန်မာစစ်အစိုးရပြည်လည်မဲ့အပေါ်မှာတော့တရုတ်အနေနဲ့စိုးရိမ်စိတ်မရှိနိုင်ဘူးလို့အခုလိုဆိုပါတယ
်။ဆက်ဆံရေးအကြီးစားအနေနဲ့ပေါ့ရေဘူးရအဲ့ဆက်ဆံရေးကတော့တိတ်ထိခိုက်မှုမရှိပါဘူး။ဒါပေမဲ့အကြောင်းအချက်အချို့လေးတွေတော့အချက်အငော်လေးတွေတော့ရှိနိုင်တာပေါ့။ဥမာကိုကကိစ္စဆိုလဲကိုကနဲ့ကတ်နေတဲ့လင်ချန်းဒေတာဆိုတာရှိတာ哦ဒီတရုတ်ပြည်ဘက်ကအဲ့ဒီဒေတာကလူတွေကတော်တော်ထိခိုက်နေနာတာတွေရှိတာ哦။အဲ့တော့ဒါတွေအတွက်ရော်ကြီးတောင်းတာတို့ဘာလို့အစိုးရနဲ့အပြန်အလှန်ပြောဆိုနေရတာတွေရှိတယ်။အဲ့တော့ဒီကိစ္စတွေကတော့ဟိုအသေးဖွဲတွေလို့ပြောရမှာပေါ့လေကျမကြည့်တာတော့ကျမသူကအမေရိကန်နဲ့ဆက်ဆံရေးကောင်းရင်ယူသဘောကျတာပဲသူကိုယ်တိုင်လည်းအမေရိကန်နဲ့ဆက်ဆံရေးကောင်းအောင်သူလည်းအများကြီးလုပ်နေတာပဲအဲ့တော့သူကအစတည်းကဒီဗမာပြည်ကိုဒီပိတ်ဆို့ထားတာတွေ sanction လုပ်ထားတာတွေဘာတွေသူသဘောမှမတူတာပဲအဲတရုတ်ပြည်ပြီးခင်မှာတောင်မှအမေရိကန်အရာရှိတယောက်နဲ့ဗမာအစိုးရနဲ့တွေ့ဖို့တောင်သူစီစဉ်ပေးသေးတာပဲအဲ့တော့သူ့အနေနဲ့အမေရိကန်နဲ့ဆက်ဆံရေးကောင်းရင်ကြိုက်မှာပါ
ကရင်မျိုးသားအစည်းအရုံး KNU ရဲ့ဒုက္ခပရိုဒေးဗစ်တာကဘောကလည်းစစ်ဆိုးရကမြောက်ပိုင်းမှာရှိတဲ့တိုင်းရင်းသားတွေကိုတိုက်လာရင်တရုတ်အနေနဲ့လက်တွေ့ကူညီမှုတွေရှိလာနိုင်တယ်လို့ထင်မြင်ကြောင်းအခုလိုဆိုပါတယ
်။အခုကနောက်ဆုံးတော့လက်နက်ဖြုတ်ဖို့နာဖာကိုကန်လောက်ကမျိုးဝင်တိုက်လိုက်တော့ဝင်တိုက်လိုက်တော့ တယောက်ကထပ်ပြောတာညဉ့်ညံ့တဲ့အနေနဲ့ဖြည့်ရှင်းဖို့ပါလေ။အဲ့တော့တယောက်အနေနဲ့ကဘာပဲဖြစ်ဖြစ်ကျွန်တော်ထင်တယ်လေ။အဲညဉ့်ညံ့တဲ့နေကိုတကယ်တွေ့ကျင်တယ်။အဲသူကဟိုပိုင်လိုင်းတို့အိန္ဒိယသမုဒ္ဒရာထွက်ရေးတော့ဘာလို့ဆိုတာအဲအဲ့ဒါတွေလည်းရှိတော့ပေါ့။ဒါမဲ့လို့အာတယောက်ကတော့ကျွန်တော်ထင်တယ်သူအနေနဲ့ကတချင်တော့ဝါတော့ရှမ်းတော့ညပိုင်းရှမ်းတော့ထိလာမယ်ဆိုတော့သူတနည်းတစ်ခုတော့ပြဿနာပြောရုံတဲ့ဟောပါဟိုကမှာဒုက္ခတွေလက်ခံတာတော့နောက်ပြီးတော့ဆေးဝါးကိုညီပေါ့သူပေးတာကိုရှိတယ်
လက်တလောတရုံနဲ့မြန်မာစစ်ဆိုးရဆက်ဆံရေးအကြောင်းစူးစီးတင်ပြလိုက်တာပါခင်ဗျာ